ကမ္ဘာတစ်ဝှမ်းမှာကိုဗစ် -19 ခက်ယောဂါကဆက်လို့ကာလဝံယောဂါအထိကျန်းမာရေးအရေးပေါ်အခြေအနေတွေတိုးလာလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO အနေနဲ့ဒါရီကိုအရေးယူတုံ့ပြန်နိုင်ဖို့အလွန်အမင်းဝင်ပြနေတယ်လို့အကြီးတန်းအကြံပေးပေါမောက်ခဝါလစ်အမာကအင်ကာနစ်မှာပြောဆိုလိုက်ပါတယ် WHO ဟာအရင်ကထက်ပိုပြီးအရေးပေါ်အခြေအနေတွေကိုတုံ့ပြန်နေရလို့ရန်ပုံငွေနဲ့ဝန်တန်းလိုအပ်ချက်ကကြီးမားလာတယ်လို့ WHO ရဲ့နှစ်ပတ်လည်အစည်းအဝေးမှာပြောဆိုတာဖြစ်ပါတယ် WHO ရဲ့အရေးပေါ်တုံ့ပြန်မှုပြန်လည်သုံးသပ်ရေးကော်မတီအစဉ်ခန်းစာအရဒီနှစ်ထဲမှာမလအထိစည်ရင်းစရာတွေအရ WHO ဟာအစစ်မြင့်အရေးပေါ်အခြေအနေ53ခုကိုတုံ့ပြန်ခဲ့ရပါတယ်ဒီထဲမှာ COVID-19 ကာလဝံယောဂါတွေပါဝင်တယ်လို့Equatorial Guinea နဲ့ Tanzania နိုင်ငံတွေမှာဖြစ်ခဲ့တဲ့ Marburg virus ကူးစက်မှုလို့ယောဂါတွေလည်းပါဝင်ပါတယ်။ဒါ့အပြင် Turkey နဲ့ Syria မှာလှုပ်ခဲ့တဲ့ငရင်ကြီးလို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးပေါ်အခြေအနေတွေနဲ့ Pakistan ကရေလွှမ်းမှုတွေလည်းပါဝင်ကြပါတယ်ရှင်။